ကာတာနိုင်ငံမှာတာလီဘန်တပုံနဲ့လက်ရှိကျင်းပနေတဲ့ဆွေးနွေးပွဲဟာအာဖဂန်နစ္စတန်နိုင်ငံကစစ်ပွဲကိုနိုင်ငံရေးအရအဖြေရှာနိုင်ရေးဆောင်ရွက်ပြီးစီးခဲ့သမျှထဲမှာအထူးရောက်ဆုံးဖြစ်တယ်လို့အမေရိကန်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ကစနေနေ့မှာကြိုးစိုးဂုဏ်ပြုလိုက်ပါတယ်။ဆစ်ရှိနှစ်နီးပါးကြာစစ်ပွဲအတွင်းအမေရိကန်နဲ့တာလီဘန်ရံဘက်နှစ်ဖက်ကြားတနည်းနီးပါးကြာတိုက်ရိုက်တွေ့ဆုံဆွေးနွေးမှုရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲကိုတော့ဇူလိုင်29ရက်နေ့ကစတင်ခဲ့တာပါ။ကာတာနိုင်ငံမြို့တော်ဒိုဟာမှာတနင်္ဂနွေနေ့မှာစတင်မဲ့အာဖဂန်ပြည်တွင်းရေးဆွေးနွေးပွဲအတွက်အမေရိကန်နဲ့တာလီဘန်ကြားဆွေးနွေးပွဲတွေရန်နာဖို့စနေနေ့မှာဆုံးဖြတ်ခဲ့ကြောင်းဇမဲခါလီဇက်က Twitter လူမှုကွန်ရက်မှာရေးပါတယ်။တာလီဘန်တို့ဘက်ကတော့အကြမ်းဖက်ဝါဒဒဏ်ရာတိုက်ဖြစ်ရေးအာမခံချက်နိုင်ငံတွင်းကနေအမေရိကန်ဥဆောင်တဲ့နိုင်ငံသားတပ်ဖွဲ့တွေဆုတ်ခွာသွားပြီးအချိန်ကာလတတ်မှတ်ချက်အာဖဂန်ပြည်တွင်းရေးဆွေးနွေးပွဲတွေမှာတာလီဘန်တပုံအဖွဲ့ပါဝင်ရေးနဲ့အလုံးစုံပါဝင်တဲ့တည်တံ့ရေးညဉ့်ဉန်ရေးတို့ကိုအဓိကထားကြောင်းဆွေးနွေးခဲ့ကြပါတယ်။